လစ်ပိုင်နိုင်ငံတောင်ပိုင်းမှာတိုက်ခတ်ခဲ့တဲ့ဘိုးဖာတိုင်ဖုန်မုန်တိုင်းကြောင့်တေဆုံးသူဦးရေ230ကျော်သွားပြီလို့ဖိလစ်ပိုင်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ကယ်ဆယ်ရေးအဖွဲ့တွေကပျောက်ဆုံးနေသူတွေကိုရှာဖွေနေစေဖြစ်ပါတယ်။နိုင်ငံတောင်ပိုင်းကော့ပိုစတဲလာတောင်ကြားဒေသရှိတောတောင်ထူထပ်တဲ့တပ်တူတွင်အနီးတစ်ဝိုက်မှာမုန်တိုင်းကြောင့်ရေကြီးမြေပြိုခဲ့လို့အရေးပေါ်ခုလုံရေးစခန်းနှစ်ခုနဲ့စစ်တပ်ကစခန်းတစ်ခုရွှွင့်နေတဲ့အတူမျောပါသွားခဲ့ပြီးလူ142ယောက်ထဲမှနေတေဆုံးခဲ့ရပါတယ်။ပင်လယ်ကမ်းရိုးတန်းကဒါဗာအိုရီယန်တယ်ပြည်နယ်တကျောမှာလေအင်အားပြင်းထန်တဲ့မုန်တိုင်းကအင်္ဂါနေ့ကကုန်းလေးမိုင်းကိုဝင်ရောက်တိုက်ခတ်ခဲ့လို့ရေကြီးပြီးဒါဇင်နဲ့ချီအသေးအပြောက်ရှိခဲ့ပါတယ်။တချို့မြို့ကလေးတွေမှာဆိုရင်အင်ဂျီတော်များများပျက်စီးသွားပြီးအဆောက်အုံဆိုလို့အနည်းငယ်ပဲမပြက်မစီးကျန်ခဲ့တာရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။လောလောဆယ်ရေနဲ့လေပေးဒုက္ခတွေ8000ခွဲကျော်ကိုအစိုးရစီစဉ်ပေးထားတဲ့ယာယီခိုလုံရေးစခန်းတွေမှာထားရှိရပါတယ်။ဒုက္ခသည်တွေအတွက်အစားအစာနဲ့ခိုလုံရေးစခန်းတွေလိုအပ်နေတယ်လို့ World Vision Prahita အဖွဲ့က VOA ကိုပြောပါတယ်မနစ်ကလူ1200နီးပါးသေဆုံးခဲ့ရတဲ့တောင်ပိုင်းမင်နာနန်ကျွန်းမှာတိုက်ခတ်ခဲ့တဲ့ဝါရှီတိုင်ဖုန်မုန်တိုင်းဒုက္ခသည်တွေကိုကူညီခဲ့တာနဲ့စာရင်အခုဘိုဖာမုန်တိုင်းဘေးကြိုတင်ပြင်ဆင်မှုတွေရှိခဲ့တာကြောင့်ကင်တွေရတာပိုအဆင်ပြေတယ်လို့တာဝန်ခံတွေကပြောကြပါတယ်ရှင်